မြန်မာနိုင်ငံရခိုင်မြောက်ပိုင်းပဋိပက္ခရဲ့ဒေသတွင်အပြက်စီးပမာဏကိုကြည့်မယ်ဆိုရင်ဒေသခံမွတ်စလင်တွေဟာ ethnic cleansing လူမျိုးနွယ်စုလိုက်ရှင်းလင်းတာမျိုးခံခဲ့ရပွဲရှိတယ်လို့အဲ့ဒီဒေသကိုတွားရောက်လေ့လာခဲ့တဲ့တန်တမန်တွေကကုလသမဂ္ဂလုံခြုံရေးကောင်စီမှရှင်းလင်းပြောဆိုခဲ့ကြပါတယ်ဒုက္ခတွေရဲ့အနေနဲ့နေရက်ကိုဘေးကင်းကင်းဂုံတိတ်ခါရှိရှိပြန်နိုင်မယ့်အခြေအနေလည်းမရှိသေးဘူးလို့တန်တမန်တချို့ကပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီတန်တမန်အဖွဲ့ရဲ့မြန်မာနိုင်ငံခရီးစဉ်နဲ့ပတ်သက်ပြီးလုံခြုံရေးကောင်စီမှမနေ့ကပြန်လည်သုံးသပ်ဆွေးနွေးခဲ့ကြတာပါအပြည့်စုံကိုတော့ကိုသားညွန့်ဦးကပြောပြပါမယ်
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တန်တမန်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့မြန်မာနိုင်ငံတည်းကပြည်ပခဖြစ်ရာဒေသနောက်ပြီးတော့မြန်မာအစိုးရရဲ့ဒုက္ခသည်လက်ခံရေးပြင်ဆင်ဆောင်ရွက်မှုတွေကိုတွားရောက်လေ့လာခဲ့ပြီးတော့မနေ့တနင်္လာနေ့မှာတော့လုံခြုံရေးကောင်စီမှဒီခီးစင်နဲ့ပတ်သက်ပြီးတော့ပြန်လည်ရှင်းလင်းသုံးသပ်မှုတွေလုပ်ခဲ့ကြတာပါခီးစင်မှာပါသွားတဲ့ကုလသမဂ္ဂဆိုင်ရာကူးရေးနိုင်ငံတာဝန်ကြီးမန်ဆူအယ်အယ်အိုဒဘေးကတော့ဒီဒုက္ခသည်တွေအနေနဲ့သူတို့ဆန္ဒနဲ့သူတို့နေရက်ကိုဘေးကင်းကင်းဂုဏ်သိက္ခာရှိရှိပြန်နိုင်မယ့်အခြေအနေကောင်းမရှိသေးဘူးဆိုပြီးပြောဆိုပါတယ်ဒါပေမဲ့သူတို့ကိုယ်တိုင်မြင်ခဲ့ရတဲ့အနေအထားတွေအရပြိပခအတွင်းမှာမွတ်စင်ဒေသခံတွေအနေနဲ့လူမျိုးနွယ်စုလိုက်ရှင်းလင်းတာမျိုးခံခဲ့ရနိုင်ခြေရှိတယ်လို့ဂျုံရင်းကောင်စီစီးပွဲမှာပြောဆိုသွားပါတယ
်။ إن مشاهدتنا لحجم الدمار الذي لحق بالقرى التي كان يقطنها أقلية الروهينجا في شمال
ولا ခိုင်မြောက်ပိုင်းကရိုဟင်ဂျာလူနည်းစုခြေရွာတွေကအပြည့်အစည်းပမာဏကိုမြင်လိုက်ရခြင်းအဖြစ်ဒီလူနည်းစုတွေအပေါ်ပြင့်မှတ်ထားပြီးအစီအစဉ်တကျအကြမ်းဖက်တဲ့လုပ်ရမျိုးတွေဖြစ်ခဲ့တယ်ဆိုတာပြနေပါတယ်။ဒီလူတွေဟာအစ္စလမ်ဘာသာကိုးကွယ်ကြတဲ့လူမျိုးတွေဖြစ်တာကလွဲလို့ဘာယာဇဝင်းမှုမှကျူးလွန်နေတဲ့သူတွေမဟုတ်ပါဘူးကျေးရွာတွေကိုကျွန်တော်တို့ဖျက်သွားတော့ရွာတွေမှာမီးလောင်နေတဲ့အဖျက်စီးခံထားရတဲ့အိမ်တွေကိုတွေ့ပါတယ်ဒါတွေကိုကြည့်မယ်ဆိုရင်သူတို့ဟာနိုင်ငံသားတယောက်ရဲ့အခွင့်အရေးတွေချိုးဖောက်ခံရပြီးသူတို့ကြုံတွေ့ခဲ့ရတာတွေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအတိုင်းအတာတည်ဖြစ်နိုင်ပါတယ်
ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးနီကီဟေလီကတော့ရွန်ဂျာမွတ်စလင်တွေပေါ်မှာနှိမ့်ကွပ်မှုနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီကပြင်းပြင်းထန်ထန်အရေးယူဖို့အရေးမှာတရုတ်နိုင်ငံကမြန်မာနိုင်ငံကိုအကာအကွယ်ပေးနေတဲ့သဘောတွေ့ဝိုက်ပြီးတော့ဝေဖန်ပါတယ်ကုလသမဂ္ဂဆိုင်ရာတရုတ်တာဝန်ကြီးမာကျောဇူးကတော့ပြည်ထနာကိုပို့ပြီးတော့မရှုတ်ထွေးလာစေဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံအကြားဖြည့်ရှင်းမှုကိုအားပေးတဲ့နယ်လို့လူမျိုးရေးကောင်စီမှာပြောပါတယ်ခီးစင်မှာပါသွားတဲ့အထက်ရခိုင်ပြည်ပခနဲ့ပတ်သက်ပြီးတော့ပြပြထန်ထန်ပြောလို့ရှိသူတူကတော့ကုလသမဂ္ဂဆိုင်ရာဗြိတိန်သမ္မတကြီး Grand Peers ပါဒီလောက်ကြီးမားတဲ့ပြဿနာကိုကင်တွယ်ဖို့ဆိုတာကုလသမဂ္ဂတစ်ခုတည်းကပဲကျွမ်းကျင်ပိုင်နိုင်မှုရှိတာမို့လို့ရခိုင်ဒေသကိုကုလသမဂ္ဂကိုအတားအဆီးမရှိဝင်ွက်ပေးဖို့လိုတယ်လို့သူကလုံခြုံကောင်စီမှာပြောပါတယ
် I was very struck by the magnitude of what the refugees face
ဒုက္ခသည်တွေရင်ဆိုင်ကြုံတွေ့နေရတာတွေအစိုးရတဲ့ကုလသမဂ္ဂကြုံတွေ့နေရတာတွေအတွက်ကျွန်မအင်မတန်တုံ့လုပ်ခဲ့ရပါတယ်ကြီးမားချက်ပြတဲ့အပြက်စီးတိုက်တာတွေတွေ့ခဲ့ရပြီးဒါဟာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဘက်ကိုအစုလိုက်အပြုံလိုက်ထွက်ပြေးရတဲ့အကြောင်းရင်းတစ်ခုဆိုတာထင်ရှားပါတယ်ဒီလူတွေတရက်ပြန်နိုင်ဖို့လည်းကြိုးစားနေပါတယ်ဒုတိယလောက်ရမှာကတော့ဒီပြဿနာတွေကိုတုံ့ပြန်အေးအေးယူရေးအစိုးရအာဏာပိုင်တွေအနေနဲ့တိုးပြစ်လှုပ်ဆောင်ဖို့နဲ့ဒုက္ခသည်တွေကိုကူညီဖို့ကုလသမဂ္ဂကိုအကန့်အသတ်မရှိဝင်ရောက်ခွင့်ပေးရပါဒီလိုပမာဏနဲ့ကြုံတွေ့ရတာကိုဘယ်လိုကန့်တွယ်ရမလဲဆိုတာကုလသမဂ္ဂကပဲကြွေးကြေပိုင်တိုင်မှုရှိတာပ
ါကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဦးဟောက်တူဆွမ်းကတော့မြန်မာအစိုးရအနေနဲ့လူခွင့်ချိုးဖောက်မှုတွေကိုခွင့်ပြုမှာမဟုတ်ဘဲနဲ့စွပ်စွဲချက်တွေကိုလည်းဥပဒေအတိုင်းစုံစမ်းမှာဖြစ်တယ်လို့လူမျိုးကောင်စီမှာပြောပါတယ်အရေးအကြီးဆုံးကတော့ဒုက္ခသည်တွေပြန်လက်ခံရေးလုပ်ငန်းစဉ်တွေစတင်နိုင်မှုဖြစ်တယ်လို့သူကဆိုပါတယ
် In resolving current issues relating to the Rakhine state we all agree that the most
ခိုင်ပြည်နယ်ကလက်ရှိပြဿနာတွေကိုဖြေရှင်းတဲ့နေရာမှာအရေးတကြီးလို့ရမှာကနှစ်နိုင်ငံသဘောတူညီချက်နဲ့အညီဒုက္ခသည်တွေပြန်လည်လက်ခံရေးစဖို့ဆိုတာအားလုံးသဘောတူထားပါတယ်သူတို့ဘက်ကတော့ဒီလူတွေကိုလက်ခံဖို့အတွက်အစဉ်သစ်ရှိတာကြောင့်ဖြစ်နိုင်သမျှမြင်မြန်ဒီလုပ်ငန်းတွေကိုစတင်လုပ်ရဲဆိုတာကိုအကြိမ်ကြီးပြောထားပါတယ်ဆိုပြီးမြန်မာတမန်ကြီးကပြောဆိုသွားတာပါအမေရိကန်တာဝန်ကြီးနီကီဟေလီကတော့ခီးစင်မှာပါမတော်ပါဘူး။ဒါပေမဲ့လို့ဒီအကြက်တဲကိုဖြည့်ရှင်းဖို့အတွက်လူညွန်းကောင်စီအနေနဲ့နီလန်းရှိတယ်လို့သူကပြောပါတယ်။ဘလို့နီလန်းဆိုတာဘလို့နီလန်းဆိုတာကိုတော့အသေးစိတ်မပြောခဲ့ပါဘူး။လူသားချင်းစာနာမှုကူညီရေးဆိုင်ရာအကြက်တဲကိုရောလူခွင့်ရေးပြဿနာကိုပါဖြည့်ရှင်းဖို့အတွက်လူညွန်းကောင်စီကနေပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တရက်ကိုအလင်းမြန်ချမှတ်ရလိမ့်မယ်လို့လည်းအမေရိကန်တာဝန်ကြီးကဒီမနေ့ကလူညွန်းကောင်စီစီးပွဲမှာပြောဆိုခဲ့ပါတယ်ခင်ဗျာ
။ကိုသားညုံပြောပြပေးခဲ့တာပါ။